ဒီကနေ့ထိဆိုရင်မြန်မာအိမ်နီးချင်းတရုတ်နိုင်ငံတွေကဝူဟန်မြို့ကစတင်ခဲ့တဲ့ကူးစက်ရောဂါပိုးကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေထိကြေညာလိုက်ရပြီဖြစ်ပါတယ်။ဒီလိုမျိုး WHO ကတော့အရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့အခြေအနေမှာတရုတ်ရဲ့အိမ်နီးချင်းမြန်မာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေဘက်ကတိကျတဲ့သတင်းအချက်အလက်တွေပညာပေးမှုတွေလုံလောက်မှုမရှိတာကြောင့်အများပြည်သူမှာစိုးရိမ်မှုတွေရှိနေပေမဲ့ကိုကိုကိုကကွယ်နိုင်မဲ့ကျန်းမာရေးအသိနည်းနေကြသေးတယ်လို့ရန်ကုန်မြို့ကမတ်ဆွေကပြောပါတယ်
။အဲဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျွန်မကတော့အများဆုံးရင်းနှီးတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီမှာကျူတင်ကာကွယ်မှုဆိုတာလည်းမရှိဘူး။ဖြစ်လာလို့ရှိရင်လည်းဟိုကုပေးစရာနိုင်ငံတော်မှာအစားပေါ့နော်။စီးဝါဆိုတာလည်းမပြည့်စုံဘူး။ WHO ကတော့ပြောထားပြီဆိုတဲ့အခါကျတော့အများဆုံးရင်းနှီးကောင်းတဲ့အခြေအနေပေါ့နော်။ဒါပေမဲ့ဒီမှာဒီမှာကလည်းဟိုကျွန်မမြင်တရားကတော့ကျွန်မတို့ရက်ွက်တွေထဲမှာစားတဲ့အခါကျတော့ဒီနဲ့ပတ်သက်ပြီးတော့ဟိုဘဟုတုတ္တဟာဟိုဘယ်လိုပြောလဲနည်းနည်းတဲ့ပုံစံမျိုးပေါ့နော်။အဲ့တော့တိတ်လေတော့ဘာမှမသိဘူး။အဲ့တော့ဖြစ်လာလဲဘာဖြစ်လဲတရင်ကလဲပြီးတော့လည်းဘာမှမဖြစ်နိုင်ပါဘူး။အဲ့လိုဆိုပြီးတော့ဆော့ဆော့တော်တော်လာလာပဲဒီလိုနေနေကြတာပဲ။မတ်စတာထားတဲ့လူတရားမရောက်ပဲတွေ့တယ်။ဘယ်လိုပြောရမလဲ။အစိုးရလည်းဒါဟာအရန်အန္တရာယ်ရှိပါတယ်ဆိုတဲ့ဟာကိုဟိုတရင်တစ်ခုအနေနဲ့ထုတ်ပြန်လို့ message လေးတွေပေးနိုင်ရင်ပို့ကောင်းတာပေါ့နော်။ဒါဆိုရင်တို့တွေနေနေတပိတ်ထားမိကြမှာပေါ့နော်
။တရုတ်ခီးသွားတွေကနေတဆင်ယောဂပိုးကူးဆက်လာမှာကိုအများကစိုးရိမ်တကြီးဖြစ်နေကြချိန်မှာပဲ။မနေ့တော့ကတရုတ်နိုင်ငံကွမ်ဂျိုးကနေရန်ကုန်မြို့ကိုဆက်ရောက်လာတဲ့လေယာဉ်ပေါ်မှာပါလာတဲ့အသက်60ဝန်းကျင်ရှိတန်တရာလူနာတယောက်ကိုတွေ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့တရုတ်ခီးသည်တွေအကုန်ပြန်လွတ်လိုက်ပြီးမြန်မာနိုင်ငံသားနှစ်ဦးနဲ့တန်တရာရှိလူနာကိုတော့ဝေဘာဂီကူးဆက်ယောဂကူးဆေးရုံမှာပို့ဆောင်ဆစ်ဆင်းနေပါတယ်။ဒီကနေ့မှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်စွာပြုလာပြီးသူ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိထိုင်းနိုင်ငံကအထူးဓာတ်ခွဲခန့်ကိုဆစ်ဆေးပေးဖို့ပြီးအနီးကပ်စောင့်ကြည့်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်မရင်းအားသာဝန်ကြီးတဲ့ website မှာဒီအချိန်လေးကျွန်တော်တို့သင်ထားပါတယ်ဖြားလိုက်ကြရတယ်သူတို့လိုတဲ့ကုသမှုတွေသိနေတယ်ဆိုရင်ကြာမရှိဘူးဆိုတဲ့ကြောင့်သင်ထားပြီးဖြစ်ပါတယ်ကျွန်တော်တို့ကျွန်မရင်းဦးစီးဌာနထုတ်ပြန်ကြေညာချက်တွေဒီလိုလိုလိုက်မှရချက်တွေဖြားလိုက်တယ်အကုန်လုံး QR code နဲ့ဆန်ပြီးပေးထားတာဖြစ်ပါတယ်ထုတ်ပြန်တော့တဲ့အချက်တွေအကုန်လုံးဝင်ရောက်ကြည့်ရှုနိုင်ပါတယ်
ဒါအပြင်တရုတ်နိုင်ငံဝူဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေရဲ့အရေးနိုင်ငံတော်သမ္မတရဲ့ညွှန်ကြားမှုအောက်ကနေတိုက်ရိုက်စီစဉ်ဆောင်ရွက်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကကျောင်းသားတွေနေရက်ပြန်ခေါ်နိုင်ရေးနောက်ဆုံးအခြေအနေအခုလိုပြောပြပါတယ်
။ဝူဟန်နဲ့ပတ်သက်လို့ဝူဟန်ကဘုံနဲ့ရောဂါကာကွယ်ထိန်းချုပ်ရေးကော်မတီလို့ပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အဲဒီဖွဲ့တွေကလုံခြုံရေးအလုပ်ကစတဲ့ချက်လည်းရှိပါအဲဒီမှာလည်းဝူဟန်မှာရောက်ရှိနေတဲ့မှာကျောင်းသားတွေကိုခေါ်ယူခဲ့ကြတရုတ်နိုင်ငံကစူရနဲ့ပေါင်းစပ်နေတဲ့ပြဿနာတွေပါတယ်။ဖြစ်နိုင်တော့ဒီနေ့ဒီတိလောက်ပြန်ခေါ်နိုင်မယ်လို့တော့မှန်တာပါလေ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာသတင်းတွေကိုစင်စက်မပြတ်ပြည်သူကိုပြောပြပေးနေတယ်လို့တန်တရာလူနာတွေတွေ့ရှိရင်ပြည်သူကတပြေးညီသတင်းပေးပို့ပြီးပူပေါင်းပါဝင်ကြဖို့နှိုးဆော်နေပါတယ်လို့ AR တိုင်းကပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကလည်း VOA ကိုပြောပါတယ
်ဆက်ပေါက်ဆောင်နေမှာလဲအဲ့ဒီဖြားရတာတွေ့လို့ရှိရင်လည်းကအခုကျအောင်လို့ဟာရတော့ဘတ်စားတွေမှာစီးတဲ့လူတွေမှာလည်းပါလာလို့ရှိရင်ဖြားမယ်ဆိုမတ်ဆက်မယ်စီးရင်ကသတင်းပို့ရမှာပေါ့အဲ့တော့ဒီကဟုတ်လေ။နောက်ပညာပေးတာကတော့အများကြီးတိုးဖို့ရယ်၊ကျောင်းနဲ့ချောင်းဖို့ရယ်၊နောက်အေးဝါအေးဖို့ရယ်၊နောက်တော့ဒေသနေအသားအရာတွေဖြတ်ထားမှဆိုရင်ကြောက်အောင်ဖြတ်ဖို့ရယ်၊နောက်ဒေသနေဖြစ်ဖို့ဒါတွေပဲပညာပေးလို့ပါ
ပြည်သူလူထုအကြားကျန်းမာရေးပညာပေးမှုစေနီအမားရွေးနေတဲ့တရင်မာတွေပြန့်နှံ့နေတာနဲ့ပတ်သက်ပြီးပြည်သူတွေကစိုးရိမ်တကြီးဖြစ်နေတဲ့အနေအထားပေါ်မှာတော့သက်ဆိုင်သူတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်သင့်တယ်လို့ပြည်သူတွေဘက်ကလည်းဒါကိုမပေါ့ဆပဲသတိထားရှောင်ကျဉ်သုံးသပ်သင့်ပါတယ်လို့လူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်ကြီးကြတဲ့ချိန်မှာတဲ့တရင်ဌာနကထုတ်ပြန်ချက်တွေကိုပဲတိရှိပြီးတော့သုံးသပ်သင့်တယ်ပေါ့နော်နောက်တစ်ချက်ကတော့ဒီယောဂနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကခြေခြေပြင်းပြင်းလေးလာတိရှိမယ်ဆိုလို့ရှိရင်သူများလုပ်နေတာဒီတဲ့ဆိုင်ကိုဘာလို့ပြင်တယ်လဲကိုဘာဒီစုံလန်းထားတင်လဲတွေကိုဦးစားပေးတင်တယ်လို့လည်းဒီလူတွေပြောကြတယ်ပြီးတော့မှဒီတမိုက်ဝန်ကြီးဌာနကောဒီ WHO ကထုတ်ပြန်ထားတဲ့ကာဗွေနီလန်းတွေကိုပဲအဓိကလိုက်နာမယ်ဆိုရင်ဒီလူတို့တာဝန်ကခြေပြီးလို့အကြံပြောနိုင်တယ်ကိုစီကိုပိုရောက်ရှိမလာအောင်ပဲဘလို့ကြီးစုစစ်ဆေးနေမလဲဆိုတာကအဓိကပုံချတယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဲ၎င်းနေကြောင်းကြောင်းထိတ်လိုက်တာမျိုးမဖြစ်သေးဘူးလို့ကြားတဲ့သတင်းတွေကလည်းအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့အားတွေကိုလေးလာစ ဆက်လက်ကြီးစုတင်တယ်လို့ဒါအကြံပေးချင်တာ
တရုတ်နိုင်ငံကဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်ချက်ကြောင့်လူစုလူဝေးများပြားနဲ့ကျင်းပတဲ့အခမ်းအနားတွေမကျင်းပဘူးမန္တလေးတိုင်းအစိုးရအဖွဲ့ကဆုံးဖြတ်ပြီးတော့မဟာပွဲတင်းတပင်အခမ်းအနားကိုရွှေ့ဆိုင်းလိုက်ကြောင်းသာသနာရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်တရုတ်ရဲ့အင်ဂျီချင်းမြန်မာနိုင်ငံထဲမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူတရုတ်ဝင်စီးရဲအရာမရှိသေးတယ်လို့ကူးစက်မှုတန်တရားရှိတဲ့လူနာက3ဦးသာရှိသေးတယ်လို့လည်းသမ္မတရုပ်ပြောခွင့်ရကမနေ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်